ဆရာဦးတီမောင်နှမဒီနေ့ကျွန်တော်ဆရာဦးမိခင်နာကတော့မြန်မာပြည်မှာအင်တာဖီနီဆွနေတဲ့ကိုဗစ်ကရောဂါတဝနိုင်ငံရေးအရာအမျက်ထုတ်သင့်သလားဘယ်ဘက်ကပဲဖြစ်ဖြစ်အမျက်ထုတ်လို့ရောအမျက်ထွက်လာနိုင်သလားဆိုတာကိုအဓိကဆွေးနွေးလိုတာဖြစ်ပါတယ်ဆိုတော့ပထမဦးဆုံးကျွန်တော်အနာယစစ်ကောင်စီဘက်ရဲ့လုပ်ရက်ကိုကျွန်တော်ပြောချင်ပါတယ်အဲ့ဒီမှာအနာယစစ်ကောင်စီဟာအခုခါမှာ CDM လုပ်နေတဲ့ဆရာဝန်တချို့သူတို့ကပရာဟိတာဆေးကနေစနဝနာဆေးကနေမှာကိုဗစ်ကရောဂါကိုကူးစားပေးဖို့ကြိုးစားနေတာဖန်နေစီတယ်ဆိုတဲ့သတင်းထွက်လာနေပါတယ်တချို့ကလည်းဒါမဟုတ်ဘူးလို့ညင်းတယ်စစ်ကောင်စီဘက်ကလည်းညင်းတယ်ဒါပေမဲ့သတင်းထုတ်တွေကဒါအထောက်အထားတွေအစီသက်တွေနဲ့ကိုတင်ပြနေကြပါတယ်ဆိုတော့ဆရာဟာဆရာဝန်လည်းဖြစ်တယ်လို့မီဒီယာသမားတယောက်လည်းဖြစ်တယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးမီဒီယာအမြင်ကပြောပါအောင်ဒီကိစ္စကိုဘယ်လိုဆရာမြင်တယ်လဲလို့
အနာသိစေဆိုရလေအများတော့အပြင်သူတို့အနာသိရတာမှန်ကန်တဲ့အကြောင်းပြတတ်ကြတယ်ပြတတ်ကြတဲ့အကသူတို့ရဲ့နိုင်ငံကြီးပါပဲအဲ့လိုပြတဲ့အခါမှာအဲပရမတ်ချက်အရင်ဆိုရဒါမှမဟုတ်သူ့ကိုစန့်ကျင်တဲ့လူတွေရဲ့လုံပုံကင်ပုံမာယူတဲ့အကြောင်းအခုပုံပြီးချက်ပြီးပြောတတ်ကြပါတယ်နောက်ကိုလှုပ်ရွက်ကကောင်းမွန်တဲ့အကြောင်းအဲဒီလိုအဲသူတို့ကထူထောင်တတ်ကြပါတယ်ဒါကပြန်လာတဲ့အင်းပွဲမှာဆိုတွေ့ရတဲ့ကိစ္စပေါ့နော်ဒီကိုဗစ်ကိစ္စမှာလည်းအဲဒီလိုပေါ့ပြီးတွေ့ရတာလေးတွေရှိပါတယ်ဥပမာအဖြစ်ဆိုရင်အခုလိုဖြစ်ရတာကဆရာဝန်တွေအကြောင်းဖြစ်တယ်ဆိုပြီးတော့ဆရာဝန်တွေကိုအပြစ်ပုံချဖို့အဲစူးစမ်းလာကြတယ်လုံပုံကိုင်မွန်ကတော့အဲအစိုးရကတိုက်ရိုက်ပြောတာပဲရှိတယ်တခါတလေအစိုးရလူလို့ယူဆရတဲ့အဲတန်လာတော်တွေပဲဖြစ်ဖြစ်တပတ်မို့ရင်လည်းလူပုဂ္ဂိုလ်တွေပဲဖြစ်ဖြစ်ပေါ့နော်သူတို့ကလူမှုမီဒီယာတွေပေါ်မှာအဒီလူတွေကိုဥတီပြီးတိုက်ခိုက်လာကြတာလေတွေ့ရတယ်အထူးဖြင့်ဆရာဝန်တွေကိုစောစောပိုင်းကပြောတယ်နောက်ပိုင်းမှာနောက်ပိုင်းကတော့ခုနပြောတဲ့ကိုလုံရက်ကကောင်းမွန်တဲ့အကြောင်းဥမာအောက်ဆီဂျင်ကားကြီးတွေဝင်လာပါပြီလို့ပါလို့ပေါ့နော်မိမိလုံရက်ကောင်းမွန်ကြောင်းထူထောင်ဖို့စူးစမ်းကြတယ်ပေါ့နော
်
အဲဒီပြိုင်ထဲမှာပဲဆရာခွန်းကမေးတယ်လို့ပဲအဲနိုင်ငံရေးရာတိုက်ခိုက်တာတွေလည်းအာလုံတတ်ကြပါတယ်ဖန်စီတဲ့နေရာမှာတောင်မှပဲလူချင်းဝတ်တင်တဲ့အညီဖန်စီတာမျိုးမဟုတ်ဘဲနဲ့နေဆက်တာတော့ဒုတိယခါကြဆင်းစေတဲ့အပြုမူလို့လည်းအလောက်တာလေးလည်းကျွန်တော်တို့ပြရတယ်ပြီးတော့မဆိုင်တဲ့မိသားစုဝင်တွေအရွယ်မရောက်သေးတဲ့ကလေးလေးတွေအားစပြီးဖမ်းဆီးတာတွေနော်နောက်တစားခံလို့ခေါ်ထားတာတွေတော့ဒါတွေလည်းတော့တွေ့ရတယ
်အဲ့တော့ကျွန်တော်မေ့ချင်တာကပြီးတော့ဒီလိုလုပ်လိုက်တဲ့အတွက်စူရူရဲ့လုံနိုင်မှုကတော့ဘယ်လောက်ထိထိရောက်လာမလဲဆိုတာကတော့စူရူမတွေ့ကြဘူးလား CDM လုပ်တဲ့ဆရာဝန်တွေပါနေကူနဲ့ဆရာပြောသလိုစူရူအနှောင့်အယှက်ပေးတဲ့စူရူပထမဆုံးအမှားရဆိုပြချင်းလို့အဲ့ဒီဟာကအောင်မြင်ပါမလားနောက်ပြီးတော့လူတို့အကျိုးကိုသူတို့ရှေ့တတ်မတင်မနဲ့သူတို့အကျိုးအတွက်အကျိုးတောင်ရှိမလားမရှိမလားမရှိဆန်တဲ့ကိစ္စအတွက်သူတို့ရှေ့တတ်တင်လုပ်နေသူဖြစ်နေတာပေါ့ခင်ဗျာ
ပရမဆုံးအနာသိန်းတာကလူတို့အကျိုးအတွက်ဆိုတာတဲ့မိမိအနာရယူရေးဒါအဓိကထားတယ်ပေါ့နော်ဘာကြောင့်လဲဆိုတော့ဆရာလည်းသိတဲ့အတိုင်းပဲတကယ်တော့ကျန်တဲ့လူတွေကလူလေချသွားသလားလို့တော့လေကွန်ထောက်အမလို့ဖြစ်နေတယ်။ဘာကြောင့်လဲဆိုတော့တောက်ကိုင်ဖွံ့ဖြိုးရေးပါတီကစစ်တပ်ကိုထောက်ခံပါတယ်ဆိုတဲ့ချင်းအချက်တွေထောက်ခံချက်တွေပြောဆိုတာတွေမကြသလောက်ပဲ။ PPP ပါတီတော့သက်သက်ခိုင်ရဲ့ပါတီကလည်းအဲ့ဒီလိုထုတ်ပြန်တာလည်းကျွန်တော်မတွေ့ရဘူး။ဥက္ကမောင်ဆွေပါတီကလည်းအဲ့ဒီလိုထုတ်ပြန်တာလည်းမတွေ့ရဘူး။ဆိုလိုတာကတပ်မတော်တစ်ခုလုံးကအခိုင်အမာဖြစ်သွားတယ်။အနာလူချင်းသူတွေရဲ့အဆုံးချခံဖြစ်သွားတယ်။အဲ့တော့နာမည်အပြက်ခံပြီးတော့ရှိရလူမိုက်လောက်ထွက်ရတာတပ်မတော်သားတွေဖြစ်တယ်။နော်အဲ့တော့ခုနဆရာပြောလို့ထီရောက်တလားဆိုတဲ့ခါကျသူကစတဲ့ကလူတို့အကျိုးကိုလုံမယ်လို့ရည်ရွယ်ထားပုံမရအဲ့တော့မထီရောက်နိုင်ဥမာဆိုတော့အခုဆရာပြောတယ်လို့ခုနောက်ပိုင်းမှာအဲ့ဒီခုနဆစ်ဆွေးရလူလာတဲ့လူတွေကအောက်ဆီဂျင်ဦးကြီးတွေနော်အရည်တွေဝယ်နေပြီဆိုတော့ဒါတွေကအစိုးကြီးတဲ့ကပြည့်စင်ရမှာအဲ့တော့ကိုဗစ်ကုသရေးရဲ့မူဝါဒတစ်ခုလုံးကထောင်ပြီးတက်သွားခြင်းအားဖြင့်လူတွေအများကြီးကူးဆက်သွားလို့ရှိရင်ဆေးရုံတွေမှာမနိုင်မနှင်းဖြစ်မယ်အဲ့ဒီလိုမနိုင်မနေမဖြစ်အောင်နော်ကာကွယ်ရေးအနေနဲ့တဖြည်းဖြည်းဘာဒီအောင်ချပြီးတော့လုပ်ရအောင်အဲ့တော့စေယုံနေမနိုင်မနေဖြစ်ပြီးဆိုတာကအာနာသိန်းဆွေရဲ့မူဝါဒရာကြဆုံးမှုကြီးဖြစ်တယ်နံပါတ်1ကဆရာဒီသက်ဆိုင်ရာပညာရှင်တွေကိုကန့်ကွယ်ဖြစ်ရှင်းတာဒါလည်းကြဆုံးမှုကြီးဖြစ်တယ်ဒီချက်နှစ်ချက်ကိုညွှန်နေပါတယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်တကယ်တော့ဒီညမှာကျွန်တော်ဆက်မိချင်တဲ့မိကွန်ဒီလိုလုံးလို့ကောသူတို့လူချင်းနဲ့နိုင်ငံရေးအမျက်ထပ်ပါမလားဆိုတဲ့ကိစ္စကအဖြစ်ပေါ်သွားပြီပါဆရာဒါတော့ကျွန်တော်မမေ့တော့ဘူးဆက်ပြီးတော့အဲ့တော့ကျွန်တော်တို့ဒါအခြားတစ်ဖက်ကိုကြည့်မယ်ဆိုရင်ဒါ NUG CRPH နောက် CDM လုပ်နေတဲ့စေဝန်နှံတွေဘက်ကဆိုသူတို့ကရောအခုကိုဗစ် တိုင်းရလုံးမှာကျုံတွဲနေရတဲ့ပြဿနာကိုကင်တွဲနိုင်စွမ်းဘယ်လောက်ရှိပါလဲဘယ်လောက်ထိရောကင်တွဲနိုင်မဲ့အလားအလာရောတွေ့မြင်ရပါလဲ resources ကိုရှိရလား capacity ရောရှိရလားစသဖြင့်ပေါ့ရှာ။ဟိုဆောင
်ဝင်နေမှာတော့စွမ်းဆောင်ရည်ရှိတယ်။ဒါပေမဲ့ဟိုကာဝေးရေးလုပ်ဖို့ဆိုတာကဒီအစိုးရဆိုတဲ့ရန်ရလိုအပ်တယ်ပေါ့နော်။ဒါမလုပ်နိုင်ဘူး။ကုတ္တရေးပိုင်းမှာကစောစောကပြောသလိုရှားဝင်နေငါကကကြီးနဲ့ဖန်တဲ့ private တမားတွေကိုနှိပ်ဆက်တယ်။နောက်ပြီးတော့ public ကစေဝင်နေမှာတော့အဲ့ဒီဆရာဝင်တွေဆက်လက်ပြီးတော့စိတ်ကုလို့မရအောင်လူနာတွေကိုစိတ်ကုလို့မရအောင်ချင်းချောက်ပိတ်ပင်တယ်နော်ဒါတွေလောက်လာတယ်အဲ့စေဝင်ကြီးတွေရမပုံတွေကိုကျုပ်သိမ့်မယ်ဆိုတဲ့အမျိုးအထိပြောလာတာတွေတွေ့ရတယ်ဒါတွေအကုန်လုံးကမူဝါဒအရာနော်ကြောက်ဆုံးမှုဖြစ်တယ်ကျွန်တော်တို့လူအစိပိုင်းတချို့အဆိုဒါရုံမာမှုဖြစ်နေတော့ဒီလိုပြောဆိုကြတာတွေကိုကျွန်တော်တို့ကြားရတယ်ပေါ့နော်ဒါကလည်းဆရာရဲ့အကြောင်းရင်းရှိတယ်နော်ဥပဒေကြောင်းအကြောင်းရင်းရှိတယ် institution ဆိုင်ရာအကြောင်းရင်းတွေရှိပါတယ
်အဲ့တော့ဒီအချိန်မှာနှစ်ဖက်လုံးကအဲ့လိုမနိုင်မနှင်းဖြစ်နေတဲ့အခြေအနေလို့ပြောမှာပေါ့လေအဲ့ဒီအချိန်မှာသူတို့ရဲ့ resources တွေကိုသူရဲ့စိတ်ကောင်းစိတ်နာကောင်းတဲ့ဒီကိစ္စတစ်ခုတည်းအတွက်နိုင်ငံရေးလိုဘေးဖက်ထားလိုက် ad hoc cooperation ပေါ့။ယာယီပူးပေါင်းဆောင်ရွက်ပြီးတော့လုပ်နိုင်မဲ့အခြေအနေကိုစဉ်းစားလို့မရနိုင်ဘူးလား။ဒေါအောင်ဆန်းစုကြည်ကတော့ပြည်သူတွေအလုံးပူးပေါင်းတိုက်ဖြတ်ကြပါလို့ပြောမှုတယ်ဆိုတော့ပြည်သူတွေအလုံးဆိုတာမှာသူတို့လည်းပါတယ်လို့ထင်တာပဲကျွန်တော်ကတော့ပေါ့ဆရာ။နောက်ပြီးတော့ဆရာနာသိမှုကိုစန့်ကျင်နေတဲ့တချို့ကတော့ Facebook တွေမှာရေးကြတာတွေ့ရပါတယ်။အလုံးကမစည်းစားနိုင်ဘူးဒီကိစ္စမှာလည်းပဲဆိုတော့သူတို့ကဒီလောက်ရကြောင်တိကောင်စီပြုတ်ပြသွားလိမ့်မယ်ဆီယနာရှင်စနစ်လုံးဝချုံနေသွားလိမ့်မယ်လို့များမျှော်လင့်ပြီးဒီလိုတင်းနေကြသလားဒါလည်းစဉ်းစားစရာဖြစ်မယ်တင်ဆရာဆိုတော့ပထမတစ်ချက်ကအဲပူပေါင်းဆောင်ရွက်လာနိုင်တဲ့အလားအလာကိုစုံစမ်းပြပ
ါပူပေါင်းဆောင်ရွက်ခုခဲ့လိမ့်မယ်ထင်တယ်ဘာကြောင့်လဲဆိုတော့ဥပဒေကြောင်းရဥပဒေကဘလို့တတ်မှတ်ချက်တွေရှိလဲဆိုရင်နော်စစ်ဆိုးရကိုစန့်ကျင်နေတဲ့သူတွေနဲ့သက်ဆိုင်လုပ်ပယ်လို့ရှိရင်အရေးယူတာလည်းရှိတယ်။ဥပမာအဖြစ်လက်နက်ကိုင်တော်လှန်ရေးအဖွဲ့ဝင်တွေနဲ့ဆက်ဆံနေလို့ရှိရင်ပေါ့။နော်။ဒါကဒီစစ်ဆိုးရမှာမဟုတ်ဘူးကြာဥတွေကအရင်လက်ထက်တည်းကရှိတာ။အခုဒီမှာစစ်ဆိုးရကိုကိုစားပြုတယ်လို့ယူဆရတဲ့နော်ဒီ Facebook ဆောင်မျက်နှာတွေမှာဆိုလို့ရှိရင်အခုတောင်ကြီးကဖမ်းတဲ့9ယောက်ဟာနော် PDF တွေကိုကုပေးနေတာဆိုပြည့်အဲဒါပြောဆိုချက်တွေရှိလာတယ်ဥတွေကြောင့်ကြာ
။ဒါပေမဲ့ဥတွေဆိုတာကသူတို့ကဥပဒေစရာကိုတကယ်တမ်းလိုက်နာတာမှမဟုတ်တာလို့ပြောမှတင်တယ်ဒီအချိန်မှာသူတို့ထင်အားလုပ်နေရပဲဆိုတော့တခြားကိစ္စတွေမှာကြတော့ဥပဒေကိုချိုးဖောက်ပြီးတော့လုတ်ချင်သူတို့လုတ်ခဲ့လို့ပြောရင်ရမယ်အနာသိညာကအစဆိုတော့ဒီလိုကိစ္စမျိုးတိုင်းပြည်အကျိုးအတွက်အဲ့ဒီဥပဒေကြောင့်ကိုလည်းညှို့ညွန်ပြီးတော့သူတို့မပူပေါင်းမဲ့နေရင်စင့်တော်ပါမလ
ားဥပဒေကိုအသုံးချပြီးတော့ပဲနိုင်ငံရေးအရအသုံးချပြောဆိုလုတ်ကန်နေတာတောက်လျှောက်လို့ဒုတိယဆရာအကျွန်တော်ဆက်ပြောချင်တာခုနကစကားနဲ့ဆက်ပြီး institution ဆိုင်ရာပြဿနာကိုရှိတယ်။ဥပမာအားဖြင့်ဆိုရင်ဆရာဝန်နဲ့လူနာဆက်ဆံရေးကိုဖျက်တောက်တဲ့ခါမှာဥပမာ the medical council လို့ institution ကြီးအစပြီးပါတယ်။တန်ခါတွေပါလာတယ်။မစိုးရိမ်တိုက်တဲ့ကနေကြေညာချက်ထုတ်တယ်။အတိုင်းအုပ်ချုပ်ရေးကောင်စီနဲ့ပူးပေါင်းဆောင်ရွက်ဖို့ဆို။အဲ့တော့ institution တွေကလည်းဘာဖြစ်လာလဲဆိုရင်အစိုးရအကြိုက် light လောက်တဲ့ဒါဖုံးကြီးတွေရောဆရာဝန်ကြီးတချို့တွေရောကဒီလိုသဘောတွေရှိနေတယ်။ဒါကြောင့်မလို့နော်ဥပဒေဆောင်ရည်လေးလို့ပြောလို့ရှိရင်အတော်လေးခက်လိမ့်မယ်လို့ထင်တယ်ဆိုတော့အဲ့ဒီအခြေအနေကြီးမှာကင်ပယ်ဖို့ဆိုတာဂျားဖွဲ့ကြီးတစ်ခုကိုလက်မခံနဲ့ဖြစ်ဖို့ခိုင်းတယ်လို့ထင်တယ်ဥမာအားဖြင့်ကုလသမဂ္ဂလို့ဒါတော့မှပဲမူစာမျက်နှာတွေမှာဆိုလို့ရှိရင် UNHCR ကအခုဒီပေးတာတွေကတကယ်လိုတဲ့လူတွေရှိရရောက်ရလားဆိုတဲ့မေးခွန်းထောက်တာတွေစပြီးတွေ့နေရပြီကျွန်တော်တို
့ဟုတ်ကဲ့တဆုံမိကြီးနဲ့မေးခွန်းကတော့ဆိုရင်တိုင်းပြည်အခြေအနေရလည်းပဲချွတ်ချုံကြလာတဲ့အချိန်မှာကိုဗစ်ကာယောဂါကြောင့်တမျိုးသားလုံးရေတိုင်းနေရမဲ့အရေးကသက်သာရသက်သာကြောင့်ထက်ပေါက်ရလာနိုင်တဲ့အလားအလာရောဘယ်လိုရှိမလဲခင်ဗျာ
အခုကပြန့်ပြီးပြီဆိုတဲ့အခါကျတော့တော်တော်များများပြန့်သွားပြီးပြီဆိုတဲ့အခါကျတော့ဒါကဆရာရဲ့နောက်ကျသွားပြီပေါ့ခီးရောက်စွာကင်တွယ်နိုင်ပါမလားဆိုတာကတော့ကျွန်တော်တို့အဲ့ဒီမေးခွန်းမေးရတာတည်းပေါ့နော်အဲ့ဒီလိုဆုံးရှုံးသွားတာတွေကိုကျွန်တော်တို့ဘယ်လိုကင်တွယ်မလဲနော်ဒါကပုံပြီးအဓိကကြားလဲပြီးရင်ကာကွယ်ဆေးကိစ္စကာကွယ်ဆေးကိုကျွန်တော်တို့ရအောင်ဘယ်လိုလုပ်ကြမလဲဒါကပုံပြီးအဓိကကြားနိုင်မယ်လို့ထင်တယ်အခုလောလောဆယ်မှာဆိုရင်ကာကွယ်ဆေးရဲ့သဘောကရောင်းသူရဲ့ဈေးကွက်ပေါ့ဒါထုတ်လုပ်တဲ့ကုမ္ပဏီတွေ Pfizer ဘာလို့လဲတက္ကသိုလ်ကလိုချင် ဲ့တော့မြန်မာနိုင်ငံလိုစစ်ဆိုးရလို့နော်လူမျိုးတော်တပြတ်မှုနဲ့လည်းဆွဆွဲခံနေရတာထားရတယ်။လူသားမျိုးတွေတရားသုံးပုံမှာရာဇဝမှုကျွလွန်နေလို့လည်းဆွဆွဲခံထားရတယ်။အဲ့ဒီအနေအထားမှာနော်ဘယ်ကုမ္ပဏီကမှမြန်မာနိုင်ငံကိုကြောက်ချင်မှာမဟုတ်ပါဘူ
း။ဆက်တင်တော့ခုပဲမြင်မယ်ဆရာအဲ့တော့ဗမာပြည်သူတွေ
မှာတက်မတော့ကနေမှဖြည့်ရှင်းဖို့လိုပါ
။ပြည်သူတွေအတွက်အားတက်စရာသက္ကတခွန်းလောက်နောက်ဆုံးပြောပြပါစက္ကန့်30လောက်
ကိုဗစ်ကိုရင်ဆိုင်တဲ့ဟိုတက်ဘေးဩကဘေးကိုရင်ဆိုင်တဲ့နေရာမှာအချင်းချင်းအငင်းပွားနေကြတာတဲ့ညီညွတ်ညွတ်နဲ့ခုခံစန့်ကျင်ကျော်လွှားရင်ဆိုင်ကြဖို့ပဲအရေးကြီးပါတယ်